ကဲတရားကိုပဲမှတ်ကြတရားကိုပဲနှလုံးသွင်းကြအလုံးတော်တရားဓမ္မတွေအနေနဲ့ဟိုခြင်းနာခြင်းသိခြင်းကင်းရာနိဗ္ဗာန်ချမ်းသာကိုလိုချင်ကြခြင်းပဲလိုချင်ရခြင်းပါတဲ့ဘုရားဆိုရင်မြတ်စွာဘုရားကိုယ်တိုင်မဉ္ဇဉ်ဖွညာရရှိဖို့အတွက်လူ့နာဗိမာတ္တဝါဒီနိဗ္ဗာန်ချမ်းသာရဖို့ရန်အတွက်မြတ်စွာဘုရားကိုယ်တိုင်တရားဂုဏ်တော်6ပါးမှာအလုတ်ရှင်တရားကိုခွဲကြဝေဖန်ပြီးဟောကြားထားခဲ့ပါတယ်။မြတ်စွာဘုရားဟောကြားထားခဲ့သောတရားဂုဏ်တော်6ပါးသည်အလုတ်ရှင်တရားပဲ။ဒီအဲ့ဒီအလုတ်ရှင်အဲ့ဒီအလုတ်ရှင်တရားအတိုင်းမိတို့တည်ကြည်ကြံကြိုးစားပွားများသွားကြမှာဆိုရင်တော့မိတို့ရဲ့ဟာရီယာမှာမဉ္ဇဉ်ဖွညာတိဂိဘီဩနာတိဂိတဲ့နိဗ္ဗာန်ချမ်းသာကိုရပါလိမ့်မယ်ရောက်ပါလိမ့်မယ်။ဒါကြောင့်မြတ်စွာဘုရားထားခဲ့တဲ့လောဇင်တရားအတိုင်းကျင့်ကြံကြိုးစားပွားများရမယ်ဆိုတော့မြတ်စွာဘုရားကတရားဂုဏ်တော်6ပါးမှာတွက်ခါတော်ဘဂဝတာဓမ္မဘဂဝတာမြတ်စွာဘုရားသည်ဓမ္မတရားကိုတွက်ခါတော်သူဧကတော်ကောင်းစွာဟောကြားထားခဲ့တယ်အကောင်းဆုံးဟောကြားထားခဲ့တယ်မြတ်စွာဘုရားဟောကြားထားခဲ့တဲ့ခန္ဓာ၅ပါးကိုရှုမှတ်မယ်ဆိုရင်လည်းပဲမဉ္ဇဉ်ပူညာရနိုင်တာပဲမြတ်စွာဘုရားဟောကြားထားခဲ့တဲ့အာယတနာတစ်ချက်နှစ်ပါးဓာတိယ၁၈ပါးဝေဒနာ၃ပါးကိုရှုမှတ်ပွားများမယ်ဆိုရင်လည်းပဲမဉ္ဇဉ်ပူညာရနိုင်ကြပဲ။ဒါကြောင့်မြတ်စွာဘုရားဟောကြားထားခဲ့တဲ့ခန္ဓာအာယတနာဓာတိစာဣတိယတိဟာမြတ်စွာဘုရားအကောင်းဆုံးဟောကြားထားခဲ့တဲ့တရားတည်းမဉ္ဇဉ်ပူညာကိုရစေနိုင်တဲ့တရားတည်းအကောင်းဆုံးမြတ်စွာဘုရားကခန္ဓာအာယတနာဓာတိယများကိုဟောကြားထားခဲ့ပါလေ။ဒါကြောင့်မြတ်စွာဘုရားအကောင်းဆုံးဟောကြားထားခဲ့တဲ့တရားကြီးကအေဟိလာပါပတ္တကျုပ်ကိုရှုပါလို့အမြဲတမ်းခေါ်နေပါတယ်။အေဟိပတ္တိကောတဲ့အေဟိလာပါပတ္တကျုပ်ကိုရှုပါလို့ခန္ဓာ၅ပါးကလည်းခေါ်နေကြပဲ။အာယတန၁၂ပါးကလည်းခေါ်နေကြပဲ။ဓာတိယ၁၈ပါးကလည်းခေါ်နေကြပဲ။ဝေဒနာ၃ပါးကလည်းခေါ်နေကြပဲ။မြင်စိတ်ရှားစိတ်အစရှိတဲ့စိတ်တရားများကလည်းလာပါရှိပါတော့အမြဲတမ်းခေါ်နေကြပဲ။အေးဤကဲ့သို့မြတ်စွာဘုရားဟောကြားထားခဲ့တဲ့တရားများကအေးလာပါပတ္တရှိပါလို့ခေါ်တဲ့ကယောဂီများကတန်တိတ်ကြီးကောတမ္မပတိတာဘော။အဲညာနဲ့လိုက်ရမယ်တမ္မပတိတာဘော။ညာနဲ့ညာကိုယ်တိုင်းနဲ့လိုက်ရမယ်။မြတ်စွာဘုရားဟောကြားထားခဲ့တဲ့ကိုယ်ခန္ဓာမှာရှိနေတဲ့ခန္ဓာ၅ပါးတရားဓာတ်တရားများကလာပါကျုပ်ရဲ့ဘေးကိုသဘောမြင်အောင်ကြည့်ပါလာပါကျုပ်ရဲ့ပင်ကိုရှိကိုမြင်အောင်ကြည့်ပါလို့ခေါ်တိုင်းခေါ်တိုင်းယောဂီများကတန်တိတ်ကြီးကတမ္မပတ္တိတာဘောညာကိုယ်တိုင်းနဲ့တွားပြီးကြည့်ကြမယ်ဆိုရင်ဟောယောဂီများသည်ပူရဲအေးတဲ့လှုပ်တဲ့ရွတ်တဲ့တောက်တဲ့တင်းတဲ့ဆိုတဲ့ရုပ်ခန္ဓာပုံမှာကြည့်မှဆိုရင်လည်းပဲဖြစ်ပြသဘောကိုပဲမြင်ရမှာပဲဘယုတ်တရားမှမခိုင်မပြပါဘူးခန္ဓာမဆက်တဲတဲနဲ့ရေပွက်တဲ့ပွက်ရေမြုပ်တဲ့ပွက်ဖြစ်ပြနေကြပါတကယ်ယောဂီများကနားတယ်ကျင်းတယ်ကြိုက်တယ်ခဲတယ်အောက်တယ်ဆူးတယ်ထိုးတယ်အစရှိတယ်မခံစားတဲ့ခံစားမှုဒုက္ခဝေဒနာကလာပါကျုပ်ကိုရှုပါလာပါကျုပ်ကိုရှုပါလာပါကျုပ်ရဲ့ပင်ကိုယ်တော်ကိုရှုပါလို့နားကျင်ကြိုက်ခဲပြနေတဲ့အခါမှာယောဂီများကသမ္မာပတ္တိကြောယောဂီမဂ္ဂင်၅ပါးဆိုရညာနဲ့ကြည့်လိုက်မှဆိုရင်အဲ့ဒီဒုက္ခဝေဒနာတရားလေးကြီးရဲ့မမြဲမှုဆင်းရဲမှုအစိုးမရမှုဖောက်ပြမဉ္ဇဉ်ဖွညာမရနိုင်တော့ဘူးသာသာယောဂိများဤဘဝမှာမဉ္ဇဉ်ဖွညာရယောဂိများအနေနဲ့ယုတ်တရားကခေါ်လို့ဉာဏ်ကိုယ်တိုင်နဲ့ကြည့်လိုက်မှဆိုရင်ဖြစ်ပြမြင်မယ်ဖြစ်ပြမြင်ဒါအမြင်မှပဲဒုက္ခဒုက္ခဥပိ္ပခာဆိုတဲ့ဝေဒနာ၃ပါးတဘာဝကခေါ်လို့ကိုယ်ကယောဂိမဂ္ဂင်၅ပါးဆိုရဉာဏ်နဲ့လိုက်လည်မှကြည့်လိုက်မှဆိုရင်ဝေဒနာ၃ပါးတို့ရဲ့မမြဲမှုဆင်းရဲမှုအစိုးမရမှုဖြစ်မှုပြက်မှုကိုပဲမြင်ရပါပဲအဲ့ဒီဝေဒနာသုံးပါအပေါ်မှာဖြစ်မှုပြက်မှုကိုမြင်ဒါအမြင်မှရပြီတခါယောဂီများရဲ့သန္တာမကြာစိတ်နာစိတ်စသည်ရဏကောင်းစိတ်အစရှိတဲ့စိတ်တရားများကလာပါကျုပ်ကိုရှုပါလာပါကျုပ်ရဲ့ပင်ကိုယ်သဘောကိုမြင်အောင်ရှုပါလို့အေးသဘောအပြင်ခေါ်တဲ့အခါယောဂီများကအေးတန်တိတ်ဒီကောသမ္မပတိကြပါလောကီမဂ္ဂင်၅ပါးဆိုရဲ့ဉာဏ်ကိုယ်တိုင်နဲ့သွားလိုက်မယ်ဝါရှိလိုက်မယ်ဝါရှိလိုက်မယ်ဆိုရင်အေယောဂိများသည်အဲဒီမြင်စိတ်ရှားစိတ်နာစိတ်အစရှိတဲ့စိတ်ကြလိကြီးရဲ့ မမြဲမှုဆင်းရဲမှုအဆိုးမရမှုဖောက်ပြန်ပြည့်စုံမှုဖြစ်မှုပြတ်မှုဆိုတဲ့သူတို့ရဲ့ပင်ကိုအရှိသဘောတရားကိုကိုညာနဲ့ကိုရံမြင်ရမှာပဲဒါကြောင့်အေပတိကခေါ်ရာကိုတန်တဲ့ဒီကောင်းနဲ့လိုက်မဲ့ဆိုရင်အာကာလီကောအခါမင်းအကျိုးပေးမယ်အခုပဲချက်ချင်းအကျိုးပေးမယ်ခန္ဓာငါးပါးယုံနာနဝကအေဟိလာပါပတ္တရှိပါလို့ခေါ်တိုင်းခေါ်တိုင်းယောဂီများကယောဂီမဲ့ကင်ငါးပါးခေါ်တဲ့ဉာဏ်ကိုယ်တိုင်းနဲ့လိုက်လည်းမကြည့်လိုက်မှဆိုရင်ရုပ်ရဲ့ဖြစ်ပြက်ဝေဒနာဖြစ်ပြက်စိတ်တရားများရဲ့ဖြစ်ပြက်သဘောကိုတွေးရမြင်ရသိရမှဆိုရင်ဘောခန္ဓာငါးပါးယုံနာနှစ်ပါးကြီးအမြဲတမ်းဖြစ်ပြက်နေတဲ့ခန္ဓာငါးပါးကြီးပါလားယုံနာနှစ်ပါးကြီးပါလားတစ်ချက်ကလေးမှမမြဲတဲ့ခန္ဓာငါးပါးယုံနာနှစ်ပါးပါလားလို့ဤကဲ့သို့ခန္ဓာငါးပါးယုံနာနှစ်ပါးဘုံမှာနေစာဒုက္ခအနတ္တဖြစ်ပြက်သဘောကိုမြင်လိုက်တဲ့အချိန်ကကလကစားပြီးယောဂီများရဲ့တန်တမှာဤခန္ဓာ၅ပါးပေါ်မှာခင်တွဲတဲ့သဏ္ဍာန်လည်းမရှိကြဘူးသဏ္ဍာန်ချုပ်သွားပြီစွဲလန်းတဲ့ဥပါဒံမရှိကြဘူးချုပ်သွားပြီနောက်ခန္ဓာရောက်အောင်ရှုစားအထုတတ်တဲ့ကာမဘဝမရှိကြဘူးချုပ်သွားပြီအေးဒါကြောင့်အိပတိကခေါ်ရာကိုတန်တဲ့ဒီကောနဲ့လိုက်မယ်ဆိုရင်အကာလီကောအခါမနဲ့အကျိုးပေးရဲ့ဘာတွေအကျိုးပေးလဲဆိုရင်သဏ္ဍာန်ချုပ်ခြင်းအကျိုးဥပါဒံချုပ်ခြင်းအကျိုးကာမဘဝချုပ်ခြင်းအကျိုးချက်ခြင်းအကျိုးပေးရဲ့နောက်မှအကျိုးပေးရမဟုတ်ပါအခုရှိလို့အခုဖြစ်ပြန်ပြီအခုပဲတဏှာဥပါဒာကာမဘဝတွေချုပ်ပြီးတော့ချက်ချင်းပဲအကျိုးပေးတာပါဒါကြောင့်မြတ်စွာဘုရားဟောကြားတဲ့တရားဒီအချိန်မဆိုင်ဘူးကာလမဆိုင်ဘူးအခုရှိလို့အခုဖြစ်ပြန်ပြီအခုပဲတဏှာဥပါဒာကာမဘဝချုပ်ပြီးတော့အနာဂတ်မှာခန္ဓာ၅ပါးကြောင့်လောက်တတ်တဲ့ဓမ္မရိယသစ္စာတွေချက်ချင်းပဲချုံရင်းသွားခြင်းအကျိုးရှိပါတယ်။ဒါကြောင့်ယောဂီများအနေနဲ့မြတ်စွာဘုရားပေါ်မှာယုံကြည်ပြီးတော့ဩမြတ်စွာဘုရားဟောကြားထားခဲ့တဲ့တရားတွေဟာချက်ချင်းပဲအကျိုးပေးနိုင်တဲ့တရားတွေပါလား။လို့ယောဂီများကဘုရားပေါ်မှာယုံကြည်ပြီးတော့ကိုယ့်ရဲ့ခန္ဓာမှာရုပ်ပဲပေါ်ပေါ်နာမ်ပဲပေါ်ပေါ်စေပဲပေါ်ပေါ်နေချာဒုက္ခအနတ္တဖြစ်ဖြစ်ညာကိုယ်တိုင်းနဲ့ကြည့်လိုက်မှဆိုရင်တော့ဤယုံနာနမသင်္ခါရတရားလေးကြီးရဲ့မမြဲမှုဆင်းရဲမှုအဆိုးမရမှုဖောက်ပြန်ပြစီမှုဖြစ်မှုပြက်မှုဆိုတဲ့သဘောတရားကိုတွေ့ရမြင်ရသိရတဲ့အချိန်ကလည်းကစား၍ဒါရတဲ့တဏ္ဍဆွဲလန်းတဲ့ဥပါဒါအထုတ်တဲ့ကာမဘဝတွေချုပ်ငြိမ်းပြီးတခြင်းကအဖြစ်ဒုမုရိယသစ္စာသိပြီးတော့တခြင်းကအဖြစ်နိဗ္ဗာန်ထံသာကိုလည်းပဲရပါလိမ့်မယ်ရောက်ပါလိမ့်မယ်ဒါကြောင့်မြတ်စွာဘုရားဟောကြားထားခဲ့တဲ့တရားဒီကအိပတိကခေါ်ရာကိုတန်တဲ့ဒီကောနဲ့လိုက်ရင်တဏ္ဍဥပါဒံကံတရားတွေဟာချက်ချင်းချုပ်ပြီးတော့ချက်ချင်းပဲအကာလီကအနေနဲ့အကျိုးပေးပါလိမ့်မယ်အဲလိုတဏ္ဍဥပါဒံကမ္မဘဝချုပ်ငြိမ်းပြီးတော့ချက်ချင်းအကျိုးပေးသွားမှဆိုရင်ယောဂီများရဲ့တဏ္ဍမှာတဏ္ဍဥပါဒံကမ္မဘဝချက်ချင်းလက်ချုပ်သွားပါရောကိုယ့်ရဲ့တဏ္ဍမှာအေးလောကီမက်ကဆိုရဲမညာကိန်းလာပြီတဏ္ဍဥပါဒံကမ္မဘဝချက်ချင်းချုပ်တည်နေတဲ့ပြည်နဲ့တဲ့ယောဂီများရဲ့တဏ္ဍာမှာဓမ္မာတိမဂ္ဂင်္ဂ3ပါးပညာမဂ္ဂင်္ဂ2ပါးအဲ့ဒီလောကီမဂ္ဂင်္ဂ5ပါးခေါ်တဲ့တမ္မာထိတ်တဲ့အဋ္ဌညာကိလာတော့ကြောင်းလောကီမဂ္ဂင်္ဂ5ပါးဆိုကြတမ္မာထိတ်တဲ့အဋ္ဌညာကဩဘာနေကြီးကောအတ္တနောစိတ်တံဥပါနေကြဘောမိမိရဲ့အခုမှရရှိလာတဲ့လောကီမဂ္ဂင်္ဂ5ပါးဆိုတဲ့စိတ်ကလေးသည်မဆက်ကလေးသည်နိဗ္ဗာန်နေသောနိဗ္ဗာန်ပေါ်သောနိဗ္ဗာန်ပေါ်ပါတော့နိဗ္ဗာန်ဘက်သို့ညွှန်းကန်ဆန်းသွားခြင်းရှိရှိရဲ့ဤပတိကခေါ်ရာကိုတန်တဲ့ဒီကောနဲ့လိုက်ရင်အကာလီကောအခါမင်းအကျိုးပေးမိရဲ့တန်တမပေါ်လာတဲ့လောကီမဆက်ကလေးသည်နိဗ္ဗာန်ဘက်သို့ကြလင်ကတ်ဆောင်ပြီးတော့နိဗ္ဗာန်ဘက်သို့ကြလင်ညွှန်းကန်ဆန်းခြင်းအကျိုးရှိရဲ့ဒါကြောင့်မြတ်စွာဘုရားဟောကြားထားခဲ့တဲ့တရားများကဤပတိကအနည်းအပင်ခေါ်တိုင်းခေါ်တိုင်းယောဂီများကတန်တေကြီးကညာကိုတန်းနဲ့သွားပြီးရှုကြမယ်ဆိုရင်အကာလီကတဏှာဥပါဒံကာမဘဝတွေကချုပ်ငြိမ်းပြီးတော့တခြင်းကချုပ်ငြိမ်းပြီးတော့မိတဏှာမှာရလာတဲ့လောကီမဆက်ကလေးစီနိဗ္ဗာန်ဘတ်တို့ကလည်းညိုရန်ကန်ချမ်းပြီးတော့အဲ့ဒီနိဗ္ဗာန်ချမ်းသာကိုအေးကိုယ့်ရဲ့စိတ်ကလေးကအမြဲတမ်းတက်ရောက်နေမှာတက်ဝင်နေမှာအဲ့လိုတက်ဝင်တော့ပစ္စတံဝိရိတဘောဝိညုဟိဝိညုဟိပညာရှိတို့သည်ပစ္စတံအတိအသိကိုစီကုံကဝိရိတဘောရတဲ့ခံစားရတယ် ကုသန္တမှာမဉ္ဇဉ်ပေါ်လာတဲ့အချိန်ကကလကစ၍တဏှာဥပါဒံကာမဘဝချုပ်ငြိမ်းသောကြောင့်တဏှာချုပ်တဲ့နိဗ္ဗာန်ဥပါဒံချုပ်တဲ့နိဗ္ဗာန်ကိုဖြစ်ပျက်ရှုနေတဲ့ပညာရှိဖြစ်တဲ့ယောဂီပုဂ္ဂိုလ်ကသာလေနိဗ္ဗာန်ချမ်းသာကိုခံစားရတာပါနိဗ္ဗာန်ချမ်းသာကိုတွေ့ရှိရတာပါဖြစ်ပျက်မမြင်တဲ့ဖြစ်ပျက်မရှုတဲ့ပုဂ္ဂိုလ်များနိဗ္ဗာန်ချမ်းသာကိုမမြင်နိုင်ပါဘူးဒါကြောင့်ပစ္စတ္တံအတိအတိကိုစီကိုငါယောက်ျားကရှိလို့ယောက်ျားဖြစ်ပျက်မြင်ယောက်ျားများပဲနိဗ္ဗာန်ချမ်းသာကိုမြင်ရပါတယ်အမျိုးသမီးများကဖြစ်ပျက်ရှိလို့အမျိုးသမီးများအမြင်မှရရင်အမျိုးသမီးတွေကသာလေနိဗ္ဗာန်ကိုကြားနိုင်ပါလေဒါကြောင့်ပစ္စတ္တအတိအတိကိုစီကိုငါမညာကဘယ်သူမှအမျှဝေလို့မရပါဝိပဿနာရှိလို့မညာကိန်းတဲ့ပုဂ္ဂိုလ်အတိအတိကိုစီကိုငါတယောက်စီတယောက်စီနိဗ္ဗာန်ချမ်းသာကိုကိုတွေ့ဉာဏ်မြင်အားဖြင့်အာယုံပြုရပါလိမ့်မယ်လို့မြတ်စွာဘုရားကိုယ်တိုင်တရားကုံတော်6ပါးမှာအလုံးစင်တရားကိုဟောကြားထားခဲ့တော့ကြောင်းယောဂီရာယောဂီတိုင်းအိုခြင်းနာခြင်းသိခြင်းကိနဲ့နိဗ္ဗာန်ချမ်းသာကိုဤဝပါပဲအေးကိုတွေ့ဉာဏ်မြင်အာဖြင့်အာယုံပြုခြင်းပါ၏ဘုရားဆိုရင်မြတ်စွာဘုရားအကောင်းဆုံးဟောကြားထားခဲ့တဲ့တရားကြီးကအေးလာပါပတ္တကျုပ်ကိုရှုပါလို့ခေါ်တိုင်းခေါ်တိုင်းယောဂီများကတန်တိတ်ကြီးကတမ္မပတိတာပေါ်ညာကိုတိုင်းနဲ့ရှုလိုက်ကြမှာဆိုရင်အာကာတိကောနကာလံတရေဝိပါကောကာလံမချာပဲနဲ့အခုရှုလို့အခုဖြစ်ပြမြင်အခုပဲဒန္နာဥပါဒာကာမဘဝတိကချုံငိမ့်ပြီးတော့မိရဲ့ယောဂီမင်းရဲ့ရှင်တဲ့စကတိတိနိဗ္ဗာန်ဘက်တော့တက်ဝင်ပြီးတော့အဲလောကီမဂ်ကင်ရတာတဲ့ပုဂ္ဂိုလ်အတိတ်ကြီးကဟိုခြင်းနာခြင်းသိခြင်းကိနဲ့နိဗ္ဗာန်ချမ်းသာကိုတယောက်စီတယောက်စီအတိတ်ကိုတွေ့ဉာဏ်မီအားဖြင့်တက်ဝင်ရမယ်ရောက်ရမယ်မျက်မှောက်ပြုရမယ်လို့ပြဆိုပြရားကိုတိုင်တရားကုံတော်ချက်ပါမှာအလုံးစင်ကြားကိုဟောကြားထားခဲ့တော့ကြောင့်ဤယောဂီများအတိတ်အတကအတကကိုယ်ပိုင်ဉာဏ်နဲ့ကိုယ်တိုင်ဖြစ်ပြမြင်ပြီးတော့ဒဏ္ဍဥပါဒကံချုပ်ပြီးတော့နိဗ္ဗာန်ဘက်တော့တက်ဝင်ပြီးတော့ကိုကိုရိုင်နိဗ္ဗာန်ချမ်းသာကိုအာယုံပြုခြင်းပါ၏ဘုရားဆိုရင်မြတ်စွာဘုရားဟောကြားထားခဲ့တဲ့လုံစင်တရားအတိုင်းခန္ဓာကပြတိုင်းပြတိုင်းညာကိုယ်တိုင်းနဲ့ဖြစ်ပြမြင်အောင်ဖြစ်ပြမဟုတ်အောင်ဖြစ်ပြဆုံးအောင်ရှုပါမြတ်စွာဘုရားဟောကြားထားခဲ့တဲ့ခန္ဓာ၅ပါးယုတ်နံ၅ပါးစိတ်တရားများကဖြစ်ပြဖြစ်ပြပြပြီးတော့ခေါ်တိုင်းခေါ်တိုင်းယောဂီများကညာကိုယ်တိုင်းနဲ့သာစွတ်စွတ်ဆိုင်ဆိုင်လိုက်ပြီးကြည်နေကြမှာဆိုရင်မကြခင်မှာပဲဖြစ်ပြမြင်ဖြစ်ပြမုံဖြစ်ပြဆုံးတွေဟောနာစီကင်းတဲ့နိဗ္ဗာန်ချမ်းသာကိုရနိုင်တဲ့အတွေ့ခန္ဓာငါးပါးကပြတိုင်းပြတိုင်းစုစုဆိုင်ဆိုင်ဖြစ်ပြမြင်အောင်စက္ကစက္ကဈေးမှန်များစွာထက်ကတက်ကရှုမှတ်ပေးကြ